ယသာဆွေရလက်တဲ့ဖန်းစီရေးယူမှုခက်စစိတ်ဖြစ်လာနေတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့ဘယ်လွှတ်တော်အမတ်ကမှလွှတ်တော်တွင်အဆိုတင်သွင်းလာတာမရှိသေးဘူးလို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဘက်ကပြောဆိုလိုက်ပေမဲ့လွှတ်တော်နန်းချောင်းကနေအဲ့ဒီအဆိုကိုရအောင်တင်သွင်းဖို့ကြိုးစားသွားမယ်လို့66ဂါကြီးဖျက်သိမ်းရေးလှုပ်ရှားမှုပူးပေါင်းအဖွဲ့ကပြောဆိုလိုက်ပါတယ်မဆုမုံကဆက်ပြီးတင်ပြပါမယ်
ဟုတ်ပါတယ်အနန္ဒီပါတီဥဆောင်တဲ့ရက်သားဆွေရလက်ထက်မှာအင်တာနက်အွန်လိုင်းလူမှုကွန်ရက်တွေပေါ်ရေးသားမှုအပေါ်မှာဆွဲဆိုတဲ့ဆက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့တရားဆွဲဆိုတဲ့အမှုပေါင်း80အထိရှိသွားပြီဖြစ်လို့ဒီ66ဂါကြီးကိုလုံးဝဖျက်သိမ်းပစ်ဖို့လူ့ခွေတက်ကြွလှုပ်ရှားသူတွေကလွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်နိုင်ငံရေးဒီမိုကရေစီစနစ်ဖော်ဆောင်နေချိန်မှာလွတ်လပ်စွာရေးသားခွင့်နဲ့ဆန္ဒသဘောထားထုတ်ဖော်ခွင့်ကိုဥပဒေကြောင်းအရာပိတ်တင်သလိုဖြစ်လာနေတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့အပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့လွှတ်တော်ကတာဝန်ရှိတဲ့သူတွေကို66ဂါကြီးဖျက်သိမ်းရေးလှုပ်ရှားမှုပူပေါင်းအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကတွားရောက်တွေ့ဆုံခဲ့ကြပါတယ်။နေပြည်တော်ကအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံတဲ့အခါမှာတော့ကော်မတီအတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုဘက်ကသက်ဆိုင်ရာဝန်ကြီးဌာနဒါမှမဟုတ်မြစ်တီလွှတ်တော်မတ်ကမှဒီဆက်သွယ်ဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုတင်သွင်းလာတာမရှိသေးကြောင်းနဲ့တကယ်လို့များတင်သွင်းလာရင်ဒီလှုပ်ရှားမှုအဖွဲ့ကတင်ပြထားတဲ့ဆွေးနွေးချက်တွေကိုထည့်သွင်းစဉ်းစားသုံးသပ်မယ်လို့အကြောင်းပြန်ခဲ့တဲ့အကြောင်းပူပေါင်းလှုပ်ရှားမှုအဖွဲ့မှပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့မီရိုကတော့ထပ်တိုက်အောင်ကရှင်းပြပါတယ်
ကျမတို့ကသွားကြည့်တာတော့အဲ့ဒီနေ့ကဥပဒေချမ်းကော်မတီနဲ့ပေါ့နော်ဆိုတော့ဟိုအရင်အားရကျင်နာမှုတော့မရှိဘူးသူတို့ကတော့ကျမတို့ကိုဟိုဟာကတိတော့ပေးခဲ့တယ်တကယ်လို့ဒီဥပဒေချမ်းကတော်တော်လေးရောက်လာပြီဆိုလို့ရှိရင်တော့ကျမတို့အဖွဲ့ကြီးပေါ့နော်အပါဝင်တခြားဒီအရက်ဖက်အဖွဲ့ကြီးကိုပေါ်ပြီးတော့ဒီ public hearing တွေလုပ်ပါမယ်ဆိုပြီးတော့သူတို့ကကတိပေးခဲ့တယ်
ချောစစ်တော့ဂါကြီးနဲ့ပတ်သက်ပြီးပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။ဒီလိုဆက်သွယ်ရေးဥပဒေပုံမှန်ကိုအသုံးပြုပြီးတော့ဖန်စီရေးယူမှုတွေနဲ့ပတ်သက်လို့ဝန်ကြီးဌာနအနေနဲ့ဥပဒေပြင်ဆင်ရေးအစိုးရအဖွဲ့ကိုအကြံပြုတင်ပြဖို့ရှိတယ်လို့ဒီပူပေါင်းအဖွဲ့ရဲ့တောင်းဆိုချက်ကိုလည်းထည့်သွင်းစဉ်းစားမယ်လို့ပြန်လည်ဆွေးနွေးခဲ့တာတွေကိုလည်းထောက်ထားဆိုင်အောင်ကရှင်းပြပါတယ
်။ဆက်သွယ်ဝန်ကြီးဌာနအနေပြီးတော့ဒီညမကြခင်မှာပေါ့နော်တို့ကဒီဥပဒေကိုတို့ပြင်ဆင်တဲ့အချက်တွေကိုတို့တင်ဖို့ရောရှိတယ်။အဲဒီလိုမျိုးတင်လာတဲ့အခါမှာကိုယ်စားလှယ်ရဝင်ပြီးတော့ဆက်လာတာပေါ့နော်ဆိုတော့အဲ့ဒီဝင်ဆွေးနွေးခွင့်ရတဲ့အခါမှာကျမတို့ပြောချင်တဲ့ဟာတွေကိုပေါ့နော်ဒီကိုယ်စားလှယ်ကြီးနားလည်ဖို့ကျမတို့ဒီပြည်သူအတံကြီးကဘယ်လိုတွေရှိတယ်ဆိုတဲ့ဟာတွေကိုလေးများများသိစေဖို့အတွက်ဒီရှေ့လျှောက်မှာလည်းဒီကိုယ်စားလှယ်ကြီးနဲ့တွေ့ပြီးတော့ဒီတောင်းဆိုသွားဖို့အများကြီးပဲဒါတွေမှာလောက်သွားဖို့တော့စဉ်းစားထားပါတယ်ရှင့်
မြန်မာနိုင်ငံလုံးဆိုင်ရာရှေ့နေကွန်ရက်အပါအဝင်အရက်ဖက်လူမှုအဖွဲ့ကြီးတွေလူ့ခွင့်ရေးလှုပ်ရှားသူတွေပူးပေါင်းပြီးတော့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးအပါအဝင်66ဂါကြီးပုံမှန်ဖျက်သိမ်းပေးဖို့လွှတ်တော်လမ်းကြောင်းကတွားဖို့တောင်းဆိုနေကြသလိုတကယ်လို့အနိုင်ရပါတီ NND ဘက်ကလွှတ်တော်ကိုယ်စားလှယ်ဘက်ကမတင်သွင်းပေးဘူးဆိုရင်လည်းတခြားနည်းလမ်းနဲ့ဆောင်ရွက်ကြဖို့ကြိုးစားနေကြပါတယ်လို့ရှေ့နေကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ်
ကျွန်တော်တို့ရှေ့နေကွန်ရက်ကနေပြီးတော့ပါပြီးတော့အမျိုးသားလွှတ်တော်တွေရောက်နေတယ်ဥပဒေချမ်းကော်မတီကပုံကိုကျွန်တော်တို့တွေ့ရတယ်နော်ဟိုသူတို့သဘောထားကတော့အစဉ်အဆက်မရှိဆောက်ရွက်ကားကြီးသူတို့မကြည့်နေဘူးအုတ်ဆိုးသူဖြစ်လာတော့မတို့ပြောနေဆက်ဆက်တွေကနှံမေးမှလို့ကျင်းလာကြပါဗျာဒီလိုနဲ့သဘောတူတယ်တော်တော်ပါတယ်ရှိနေတယ်မီလန်လန်ကတော့ NLD မဟုတ်တဲ့လက်ဆောင်ကိုတည်းကတည်နေမှဖြစ်နေတယ်ကိုက NLD တော်တော်ကိုတည်းကဘယ်ရီယာတွေရှိလဲဟိုဒါတစ်ခါတစ်ခါသဘာဝတော့ကြပါတယ်နိုင်ငံရေးပါတီကတော်တော်ကူကြတယ်ဆိုတော့ policy making ကအတိအကျယူရတာတော့ရှိမှာပါအဲ့ဒီလောက်ကြိုးကြည့်ရင်တော့ NLD မဟုတ်တဲ့တော်တော်ကိုယ်တွေကလည်းထိုးတင်နိုင်ရင်တော့ဝင်ဆွေးနွေးကြတဲ့နေသားကိုရောက်သွားမှာပဲ။
အရင်အစိုးရလက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်ကနေဒီ66ဂါကြီးနဲ့တရားစွဲဆိုခံရမှုကခုနှစ်မှုရှိခဲ့ပြီးပြည်ထောင်ချမှတ်ခံရသူက9ဦးထိပဲရှိခဲ့ပါတယ်။ NLD အစိုးရအသစ်လက်ထက်မှာတော့တရားရုံးတင်စွဲဆိုမှုပေါင်းကစုစုပေါင်း80အထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအများဆုံးပြင်ဆင်ပေးရေးလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားတာပါ။66ဂါကြီးပြင်ဆင်ပေးရေးအပြည်သူအများမဲဆန္ဒနဲ့ရွေးချယ်တင်မြှောက်ထားတဲ့လူမှုလွတ်တော်ကိုယ်စားလှယ်ပေရဲ့စစ်တော်တွင်ပြင်ဆင်မှုတွေဖြစ်လာအောင်လူမှုအားနဲ့66ဂါကြီးဖြတ်သိမ်းရေးလှုပ်ရှားမှုတွေကိုဇက်တိုက်အင်တိုင်းအားတိုင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း66ဂါကြီးဖြတ်သိမ်းရေးလူမှုလှုပ်ရှားမှုဥဆောင်သူတွေကပြောပါတယ်ရှင်